စကိုင်းတိုင်းကမ်းမလူမျိုးနယ်တွေကကျေးရွာတွေကိုမြန်မာစစ်တပ်ကစစ်အင်အားတွေထပ်တိုးပြီးနေမြေရှင်းလင်းရေးလုပ်နေတာကြောင့်ကျေးရွာ14ရွာထပ်မင်းကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ကံဘလူမျိုးနဲ့ညံအင်းကြီးရွာနဲ့ရွာမရွာကရွာသူရွာသားဒါဇင်နဲ့ချီဖမ်းဆီးခံထားရတယ်လို့လဲဒေသခံတွေကပြောပါတယ်ကံဘလူမျိုးနဲ့အတွင်းကထိုးစစ်နဲ့စစ်ပေးဆောင်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုကိုစောဝင်းလိုင်းပြောပြပေးပါရှင
်စကန်တန်ကံဘလူမျိုးနဲ့ကကြေးရွာတွေကိုမြန်မာစစ်တပ်ဘက်ကအောက်တိုဘာ21ရက်နေ့ကစပြီးအင်အား80ကျော်လောက်နဲ့နေမြေရှင်းလင်းရေးထိုးစစ်စတင်ခဲ့တာပါဒီအတွင်းမှာစစ်အင်အားတွေထပ်ဖြည့်ပြီးနေမြေရှိလင်းရေးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ
်။အင်အားကပထမဦးဆုံးလာတာကတော့89လောက်အင်အားရ။ခမ369လူတို့လာပြီးဆိုနောက်ထပ်အင်အား100အဲ့လိုရှိတယ်ကြာ။ကိုကအင်အားကအကုန်လုံးပေါင်းရင်တော့400နီးပါးလောက်ရှိနေကြ။အဲ့တော့ရွာတွေကတော့2ရွာညအင်း1ရွာရဲ့ညမ1ရွာရဲ့ရှုတယ်လို့အခုလောလောဆယ်ထပ်ပြီးတော့ဝင်လာအင်းရဲ့ကြီးကိုဝင်နေပြီကြာရွာတွေကရွာတင်လိုက်မီးရှုနေတာကတော့ခမ369ည
ညအင်းနဲ့ရွာမကျေးရွာတွေကိုမြမစစ်တပ်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်ပြီးဒေသခံရွာသား80ဝန်းကျင်လောက်ကိုလည်းပထမဖမ်းဆီးခဲ့ပေမဲ့နောက်ပိုင်းမှာ၈ရောက်လောက်ပြန်လည်လွတ်မြောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံရတဲ့ရွာသားတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရသလိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးမြန်မာစစ်တပ်ဘက်ကပြန်ဆုတ်သွားတဲ့အခါစစ်သားတွေခြံခဲ့တဲ့အတွက်ရွာသားတွေရွာထဲပြောင်းဝင်ဖို့ခက်နေတယ်လို့ဒေသခံရွာသားကပြောပါတယ
်ဆောင်းကားတာက14ရွာပြန်သူတို့ကအဲ့မှာလည်းဒီနေ့ချန်ထားခဲ့တော့ကျွန်တော်တို့မှာရွာတွေလည်းပြန်ဝင်လို့နေထားနေမရဘူးပြအဲ့တော့အဲ့ရွာဘေးကြီးတွေမှာပဲကပ်ပြီးတော့လယ်ရေဘေးကအသေးသေးငုံငင်းလေးတွေရှိတာအသေးသေးငုံငင်းလေးတွေမှာပဲဒီလူလူတွေကစုနေကြတာဗျအသေးသေးငုံငင်းလေးတွေမှာအဲ့ဒါချင်းချင်းလေးပါတာလေးပြပြီးတော့စားနေကြတယ်ဗျ
နေမြေရှင်းလင်းရေးထိုးစစ်အရှိန်မြင့်လာတာနဲ့အမျှစကိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်ရေးအတွက်တွေလည်းပို့ပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ကဆွဆွဲထားတာပါစစ်ကောင်စီဘက်ကထိုးစစ်အတွင်းအရသားတွေရဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးတာမဟုတ်ဘူးလို့ပြောဆိုထားပေမဲ့ကျေးရွာတွေမှာနေအိမ်တွေမီးလောင်နေတဲ့သတင်းတွေကတော့မကြာခဏထွက်ပေါ်နေပါတယ်စစ်ကောင်စီကိုစန့်ကျင်တဲ့ဒေသခံတွေရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ကံဘလူပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအာဏာသိမ်းပြီးနောက်အခုချိန်ထိသူတို့မျိုးတွေမှာနေအိမ်တစ်ထောင်ကျော်မီးရှို့ခံထားရတယ်လို့ပြောပါတယ်
။စစ်ကြောင်းထွက်လာပြီးတော့မနေ့ကတော့ရတကုန်းကနေအိမ်တစ်လုံးကိုမီးရှို့သွားတယ်။ဒီနေ့မနက်မှာတော့ညံရင်ကြီးရွာကိုဝင်မီးရှို့တယ်ပြီးတော့ရမကြီးရွာကိုမီးရှို့တယ်ပေါ့။အိမ်ကလောလောဆယ်စစ်ကြောင်းအနေထားကြောင့်မလို့ရွာတွေကိုဝင်ကြည့်လို့လောလောဆယ်မရသေးဘူးပေါ့နော်။အနည်းဆုံးခန့်မှန်းကြည့်ကြတော့တရွာကို15လုံးလုံး20အနည်းဆုံးဖြစ်မှရှင်တယ်။အိမ်ကကြီးရွာတွေကိုစစ်ကြောင်းဆက်ပြီးတော့မှထိုးမဲ့သဘောရှိတာ
ပေါ့ဒါပြင်ဒေသခံပြည်သူ90နီးပါးလဲစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တိုက်ဆုံးခဲ့တယ်လို့ဆိုပါတယ်ဒီစီးရင်နေနဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
စစ်ကောင်စီနဲ့မြေရှင်းလင်းရေးကြောင့်ကံဘလူမျိုးနယ်ကရွာ14ရွာထပ်မင်းကစစ်ဆောင်တွေဘေးလွတ်ရာရှောင်တိမ်နေကြရတဲ့အခြေအနေကိုစောဝင်းလိုက်ပြောကြားပေးခဲ့တာပါ